အော်တိုဘာလ15ရက်နေ့ဟာ NCA လက်မှတ်ရေးထိုးတဲ့3နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပြီးပေါ်ပါမှာတွေ့ဆုံမှုအစိုးရကအဆိုပြုခဲ့တာလို့သိရပါတယ်။ဒီတွေ့ဆုံပွဲကို9ရက်ခန့်ကျင်းပဖို့သတ်မှတ်ထားပြီးဒေါက်ဆန်းစုကြည်အပါအဝင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မှတက်ရောက်မှာဖြစ်တာကြောင့်ရင်းချမ်းရေးမှာတစ်ဆုံနေတဲ့ပြဿနာတွေကိုဖြေရှင်းဖို့အခြေခံမှုတွေရရှိလာမလားဆိုပြီးသက်ဆိုင်ရာဆွေးနွေးဘက်တွေအလုံးကကြီးကြီးမားမားမျှော်လင့်ထားကြပါတယ်။အဲ့ဒီလိုထိပ်တီးခေါင်းဆောင်တွေတွေ့ဆုံနိုင်မှုပြီးခဲ့တဲ့အော်တိုဘာလ10ရက်နေ့နဲ့2ရက်နေ့ကရန်ကုန်မြို့ NRPC မှာရင်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အဖွဲ့တက်မတော်သားကိုယ်စားလှယ်တွေနဲ့ NCA အပြည့်အဝလက်မှတ်ရေးထိုးထားတဲ့ဆယ်ဘွဲကကိုယ်စားလှယ်တွေဆွေးနွေးညှိနှိုင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့အော်တိုဘာလ9ရက်နေ့နဲ့6ရက်နေ့ကကျင်းပခဲ့တဲ့ KNU အရေးပေါ်ဘိုးကော်မတီအစည်းအဝေးမှာပုပ်ပါထိပ်တီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းဖို့လိုတယ်လို့ဆုံးဖြတ်ချက်ချခဲ့ပါတယ်။တွဲဆုံပွဲကိုကြိုဆိုပေမဲ့ရလက်ကောင်းတွေထွက်ပေါ်လာရေးအတွက်ပြင်ဆင်မှုတွေလုပ်ဖို့လိုအပ်နေသေးတာကြောင့်ရက်ရွှေဆိုင်ပေးဖို့တောင်းဆိုရတာလို့ KNU အထွေထွေအတွင်းမှချုပ်ဘရိုစောတာတူမူကပြောပါတယ်။လက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာတည်ဆုံနေတဲ့အပိုင်းတွေနဲ့ပတ်သက်လို့ဘရိုစောတာတူမူကအခုလိုပြောပါတယ်
။တည်ဆုံမှုဆိုတဲ့အပိုင်းတွေမှာတော့အဓိကကတော့ဒီခွဲထွက်ရတဲ့ဒီ subjective mission ဖြစ်စာမျိုးပေါ့နော်။ကိုအခြေခံပြီးတော့နောက်ပြီးတော့ဒီခုပြီးတော့တမ်တော်ဒီလုံခြုံရေးဆိုင်ရာတိစာဆိုတဲ့အပိုင်းအဲ့ဒီလောက်ပဲ highlight လုပ်တဲ့သဘောမျိုးကျွန်တော်တို့သုံးသပ်တွေ့ရှိရတာပေါ့နော်။ကျွန်တော်တို့က NCA လက်မှတ်ရေးထိုးတာ NCA ရဲ့အခြေခံကကျွန်တော်အနာဂတ်ဒီမိုကရေစီဆက်ကပြည်တော်စုကိုဘလို့နိုင်ငံရေးရှင်တွေရက်လာနဲ့ပြီးဆောင်မလဲဆိုတဲ့အခြေခံပေါ်မှာကျွန်တော်တို့ရှင်းပြကြတာဖြစ်တဲ့တော့ဒါ state billing ကိစ္စဖြစ်ပါတယ်။ချီအကောင့်တွေပုံမှုတစ်ခုလုံးမှာရှော့ရှော့ရှူရှူနဲ့ပွားနိုင်ဖို့အတွက်အဆင်မပြေတဲ့ကိစ္စတွေနားလည်မှုဖွယ်လို့တဲ့ကိစ္စတွေကိုကျွန်တော်တို့ညှိနှိုင်းရှင်းပြဖို့လိုအပ်တယ်လေ
။ KNU ရဲ့ထုတ်ပြန်ချက်ပေါ်မှာအစိုးရရဲ့သဘောထားကိုမေးမြန်းမှုတမနာရုံးညွှန်ကြားမှုချုပ်ဥသောထေးကိုဆက်သွယ်ရမှာမီဒီယာတွေကိုဖုံးနဲ့ဖြစ်ချမှာမဟုတ်ဘူးလို့ညှင်းဆန်ခဲ့တယ်လို့ရင်းချမ်းရေးကော်မရှင်ကဦးအောင်စိုးကလည်းအဲ့ဒီကိစ္စကိုအတိအကျမသိရသေးဘူးလို့ပြောပါတယ်။ဝန်ပြည်စစ်ပါတီဒုတိယဥက္ကဋ္ဌနိုင်ရန်သာကတော့ရက်ရွှေဆိုင်မှုအတွက်ညှိနှိုင်းလို့ဖြစ်နိုင်ပေမယ့် KNU ဘက်မှဘလို့အခက်အခဲတွေရှိသလဲဆိုတာကိုတော့အတိအကျမသိရသေးဘူးလို့ပြောပါတယ်။ပုပ်ပါထိပ်တီးဆွေးနွေးပွဲအပေါ်မှာနိုင်ရန်သာကအခုလိုပြောပါတယ်
။အမှားတော့ကျွန်တော်တို့ပြဿနာတွေကိုဖြေရှင်းဖို့ဆိုတဲ့နေရာမှာနိုင်ငံရေးကိစ္စကအဓိကနောက်ပြီးတော့နိုင်ငံရေးကိုအထောက်ပံ့ပေးနေတာကဟိုသဘောတော့အမှတ်ကန်ချက်ပေးနိုင်တာကတော့ကာကွယ်ရေးပဲဗျာ။ကဝီနဲ့လုံထုံရေးပါလေအဲ့ဒီကိစ္စနှစ်ခုကိုကျွန်တော်တို့မဆွေးနွေးပဲနဲ့တော့ဘလို့မှအပြေလည်မှုတော့ရနိုင်မှာမဟုတ်ဘူ
းဒါအပြင်အပြစ်ကရစရီပူရဲစောင့်ကြည့်ရေးအဖွဲ့ GMC တွေရှိနေပြီမဲ့ KB နဲ့ပါဝင်တခြားဒေသတွေမှာပါတိုက်ပွဲတွေဖြစ်နေတာဟာအပြစ်ရစာချုပ်ဟာမခိုင်မာတဲ့သဘောလို့ KNU ဘက်ကယူဆတာတွေလည်းရှိနိုင်တယ်လို့နိုင်ရတာကပြောပါတယ်ရခိုင်လူမျိုးရေးပါတီ ANP ကခေါင်းဆောင်တူဖြစ်သူစောမြရာဇာလင်းကဒီဆွေးနွေးပွဲအပေါ်အစိုးရဘက်ကလည်းမျိုးလင့်ချက်ကောင်းကောင်းနဲ့စောင့်နေမှာဖြစ်တဲ့အတွက်အချိန်ရွှေဆိုင်ဖို့အခက်အခဲဖြစ်နေတယ်လို့ပြောပါတယ်
။အစိုးရကလည်းမျိုးလင့်ချက်ကောင်းစွာနဲ့စောင့်နေလိမ့်မယ်လေ။ကျွန်မအနေနဲ့ဟိုတမျိုးကြီးခံစားရတာပေါ့။ရှင်းနိုင်လောက်တယ်ဆိုပြီးတော့မှပဲဒီမျိုးလင့်ချက်တိတ်ကိုကျွန်မတို့ကသတ်မှတ်ရက်ကိုထားခဲ့ကြတာဖြစ်တယ်လေ။အဲ့လိုမျိုးသူတို့ဘက်ကကြားလို့ရှိရင်တေချာနှိမ့်ချင်တဲ့သဘောတည်းကရှိနေတယ်။ဆိုကျွန်မတို့ဘက်ကလည်းတစ်ခါတစ်ခါကြားလို့ရှိရင်ဟိုလုတ်ဒီလုတ်တင်နဲ့များနေကြတဲ့အခါမှာကျွန်မတို့ဘက်ကဒီပြေဆုံးအောင်ကျွန်တော်တို့ကမဆောင်ရနိုင်သေးတာဟာဆိုလို့ရှိရင်ဆွေးနွေးပွဲတွေကြားမှာလည်းတစ်ခါတစ်ခါကတိကောက်တွေဖြစ်တတ်တယ်
။ဟိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဒုက္ခရခွန်မြင့်ထွန်းက KNU သဘောထားကိုအလေးထားရမှာဖြစ်တယ်လို့အစိုးရနဲ့လည်းသဘောတူထားပြီးဖြစ်တဲ့အတွက်အားလုံးအဆင်ပြေစေရည်ညှိနှိုင်းရမှာဖြစ်တယ်လို့ပြောပါတယ်
။ KNU ကတော့သူပြောတဲ့သဘောထားကိုလည်းကျွန်တော်တို့ကတော့အလေးနဲ့ထားပြီးတော့မှဒါကျွန်တော်လည်းစဉ်းစားမှာဖြစ်ပါတယ်။တစ်ဆက်တည်းမှာလည်းဒီအစိုးရဘက်နဲ့ကျွန်တော်တို့ဆွေးနွေးညှိနှိုင်းမှုတွေကလည်းသဘောတူညီထားမှုတွေကလည်းလွတ်ထားပြီးသားဖြစ်နေတဲ့အပေါ်မှာတော့အဲကျွန်တော်တို့အားလုံးဟိုလုံးတာကြိုင်တာရှိအောင်တော့ဆက်ပြီးတော့ဆွေးနွေးကြပါ
ပါ။ KNU ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီမိုကရေစီနဲ့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးအတွက်နိုင်ငံရေးဆွေးနွေးပွဲရလဒ်တွေနဲ့အညီအကောင့်တွေပေါ်ရမှာဖြစ်လို့ဘုံညီမှန်းချက်တွေချမှတ်နိုင်ဖို့တက်ဆိုင်ရာအဖွဲ့တွေကြားအခြေခံမှုတွေရရှိဖို့လိုအပ်ကြောင်းနဲ့ SCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါဝင်လာဖို့အခင်းချင်းတွေလည်းဖန်တီးပေးဖို့လိုအပ်ကြောင်းဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလာမယ့်2020ရွေးကောက်ပွဲမတိုင်မီ20ရာစုပင်လုံညီလာခံကို၃ချိန်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်တည်ဆောက်ရေးအခြေခံမှုတွေချမှတ်ဖို့ညီမှန်းထားကြောင်းပြောထားပါတယ်။ဒါကြောင့်ပုပ်ပါထိပ်တီးဆွေးနွေးပွဲကရလာမဲ့သဘောတူညီချက်တွေဟာဒီအစိုးရတက်တန်းအတွင်းဘယ်တိုင်းသာရှိဖက်ဒရယ်မှုတွေချမှတ်နိုင်မလဲဆိုတာကိုတိုက်တာရမယ့်မှတ်တိုင်တစ်ခုလည်းဖြစ်လာနိုင်ကြောင်းပါခင်ဗျာ။